ဒီကနေ့က2013ခုနှစ်အနောက်ဆုံးနေ့ပါကမ္ဘာတလွှားအသစ်စတင်ပြောင်းလဲဖို့အတွက်အခွင့်အလမ်းရတဲ့နေ့လို့သတ်မှတ်ကြတဲ့နှစ်သစ်စတင်တဲ့နိုင်ငံတွေထဲမှာပထမဆုံးနိုင်ငံဖြစ်တဲ့နယူးဇီလန်က2014ခုနှစ်ပထမဆုံးစတင်တဲ့အချိန်ကိုမီးပန်းပြောက်ဦးတွေဖောက်ပြီးကျူဆူလိုက်ပါတယ်။ဩစတြေးလျနိုင်ငံအော့ကလန်မြို့မိုးထီမျောစင်ကြီးစီကမီးပန်းတွေဆက်လွတ်လိုက်တဲ့နဲ့တမျိုးလုံးလမ်းမတွေပေါ်မှာထွက်ပြီးကခုန်နေကြတာပါ။အာရှပစိဖိတ်ဒေသရင်းနိုင်ငံတွေမှာရှိတဲ့မြို့ကြီးအတော်များများဟာကုန်ဆုံးတော်မဲ့နှစ်ဟောင်းကိုနှုတ်ဆက်ပြီးနှစ်တကိုတေးဂီတတွေမီးရှူမီးပန်းတွေပျော်ပွဲရွှင်ပွဲတွေနဲ့ကြိုဆိုဖို့အတွက်စုဝေးပြင်ဆင်နေကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့လူပေါင်းတသန်းခွဲလောက်နှစ်တပွဲဆင်နွှဲကြဖို့ရှိပြီးဆစ်ဒနီမြို့ရေဆက်မှာရှိတဲ့အထင်ကကပွဲရုံကြီးရှိရေပြင်ကနေစနေတွင်ပထမဆုံးအချိန်ဖြစ်တဲ့လှေသင်းမောတွေပေါ်ကနေမီးရှူမီးပန်းတွေလွတ်တွင်ဖို့ပြင်ဆင်နေကြတာပါဂျပန်နိုင်ငံမှာတော့2014နှစ်တည်းမှာလက်ကောင်းစေဖို့ခောက်ဆွဲနဲ့ပင်လယ်စာတွေစားတောင်းရင်ကြိုးစူသူတွေရှိသလိုဗုဒ္ဓဘာသာဝင်တွေရဲ့ဖခင်ကြောင့်တွေရုပ်ပွားတွေမှာလည်းဆွမွန်တောင်းသူတွေပြည့်နေပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့မိဘပြောက်ဦးတွေချောင်းလားရမ်းပြီးပြတဲ့ကြည်စံချောင်းလားမကွဲပြားပေမဲ့နှစ်တဲ့အကြုံညမတိုင်ခင်မှာလူပေါင်း260ကျော်ဒဏ်ရာရတာမို့အာနာပိုင်တွေကနှစ်ကူးပွဲတော်ကျင်းပဖို့ပိတ်ပင်မယ်လို့ခန့်မှန်းပါတယ်။ဒါ့အပြင်ဖိလစ်ပိုင်နိုင်ငံတချို့ဒေသတွေမှာနိုဗ ెంబ ာလကမှထောင်နဲ့ချီပြီးတည်ဆုံခဲ့ရတဲ့ဟိုင်ယန်တိုင်ဖုန်မုန်တိုင်းတန်ကဂုတိမနလန်မထူနိုင်ကြသေးပါဘူး။အလားတူပဲကမ္ဘာတလွှားမြို့ကြီးတွေဖြစ်တဲ့ဟောင်ကောင်မော်စကိုလန်ဒန်နယူးယောက်မြို့ကြီးတွေမှာလည်းနှစ်တကိုခန်းခန်းနာနာကြိုဆိုဖို့စီစဉ်နေတာပါနယူးယောက်မှာတော့နာမည်ကျော် Times Square မှာညတကောင်ကနေနှစ်ဆ9ချိန်ရောက်တဲ့အထိတံပြန်ရေးတွေ့ရင်မီးလုံးကြီးအောက်ကိုချမယ်အစီအစဉ်လာရောက်အားပေးချမယ်သူကတသန်းလောက်ရှိမယ်လို့ခန့်မှန်းပါတယ်တောင်အာဖရိကနိုင်ငံမှာတော့ဒီဇင်ဘာ9ရက်နေ့ကမှကွယ်လွန်သွားခဲ့တဲ့အသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင် Nelson Mandela ကိုတရိယာအောင်းမရင်နှစ်တကိုကြိုဆိုကြမှာဖြစ်ပါတယ်